This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglamashin, Nyuga Nyuni Suyae, Tanutana Radio NUG, Manapai Shinai Kwema, Line to Satamita, Sakonetama Koniku MHz. Nyabai Shinai Kwema, Line to Nasangamita, Satitama Uli MHz Doma, Dayai Payu Nasangamashin, Mingla Bami Kisan Tavazi, Akutena Sabi, Radio NUG Sisenibo, Dayai Tanubi Nibashin.
Radio NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီတို့ကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG မှဦးစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်။ဒီကနေ့2025ခုနှစ် February 22ရက်နေ့ Radio NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံး Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ညပိုင်းမှာတင်ပြပြီးမယ် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မင်းတုံမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့တော်လိုင်းအင်အားစုဘက်ကရဲဘော်တအူးကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းမင်းတုံမြို့နယ်တဲကိုဝင်လာတဲ့စစ်ကောင်စီတပ်နဲ့တိုက်ပွဲပြင်းထန်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့တော်လန်ရေးတပ်တွေဘက်ကရဲဘော်တအူးမြင့်မြတ်စွာကြဆုံးခဲ့ရတယ်လို့တရက်ခရံအမှတ်လေးတပ်ရင်းကဒီကနေ့ဖေဖော်ဝါရီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။မင်းတုံမြို့နယ်ကံမနိုင်ကျေးရွာကတဆင့်ဖေဖော်ဝါရီလ18ရက်နေ့မှာမြောက်ပြင်ကျေးရွာဖုန်ကြီးကျောင်းအတွင်စစ်ကြောင်းထူးဝင်ရောက်တပ်ဆွဲလာတဲ့တပ်မ88ကပ္ပစစနစ်နဲ့ပြည်သူစစ်အဖွဲ့တွေပါတဲ့အင်အား90ခန့်ပါစစ်တပ်စစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့ကဖေဖော်ဝါရီလ19ရက်နေ့နေ့လယ်2နာရီခွဲအချိန်မှာဒရုန်းနဲ့60မမဘုံးသီးတွေချိန်ချပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်ဒေသမကွေးတိုင်းတရက်ခရိုင်အမှတ်4တပ်ရင်းဒရုန်းတပ်စိတ်နဲ့ကြောင်းသားလက်ရုံးတပ်တော် SAF ဒရုန်းတပ်ဖွဲ့တို့ကဒရုန်းနဲ့ဘုံးသီးတွေကျဲချတိုက်ခိုက်ခဲ့ပြီးတော့တရက်ခရိုင်အမှတ်4တပ်ရင်းတပ်ခွဲ1နဲ့တပ်ခွဲ2တို့ကဖုန်ကြီးကျောင်းအတွင်းထိထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့ပြီးမယ်ရန်သူစစ်ကောင်စီဘက်ကလက်နက်ကြီးပစ်ကူတွေအပြင်လေကြောင်းပစ်ကူပါခေါ်ခဲ့တာကြောင့်ညနေ9နာရီအချိန်မှာ Jet Fighter နဲ့3ချိန်လာရောက်တိုက်ခိုက်ခဲ့တဲ့အတွက်တော်လိုင်းတပ်ဖွဲ့ဝင်တွေပြန်လည်ဆုတ်ခွာလာခဲ့ရတယ်လို့တရက်ခရိုင်အမှတ်4တပ်ရင်းတရင်းနဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်တိုက်ပွဲအတွင်းရန်သူစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများပြီးတော့တော်လန်ရေးတပ်တွေဘက်ကရဲဘော်တအူပြင်းထန်ဒဏ်ရာရပြီးမြင့်မြတ်စွာကြဆုံးခဲ့ရတယ်လို့ရဲဘော်နှစ်ဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိခဲ့တယ်လို့အသိပေးထားပါတယ်။မင်းတုံမြို့ငားမိုင်ဂိတ်အနီးမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့က120မမလက်နက်ကြီးနဲ့အချက်30ခန့်ပစ်ကူပေးခဲ့တာကြောင့်အဲ့ဒီစစ်ကောင်စီစစ်ကြောင်းဟာဖေဖော်ဝါရီလ20ရက်နေ့မှာမြောက်ပြင်ကျေးရွာကနေမင်းတုံမြို့ဘက်ပြန်ဆုတ်သွားတယ်လို့သိရပါတယ်။အခုလိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသနေပြည်သူလူထုပိုင်နဲ့နွားအချို့ထိခိုက်သေးဆုံးခဲ့ရပြီးတော့တကြီးရွယ်ဦးအရက်သားတဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိခဲ့တယ်လို့တရက်ခရိုင်အမှတ်လေးတပ်ရင်းကထုတ်ပြန်ထားပါရခင်ဗျာဆလဘီပေါတုံးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား၄ဦးသေဆုံးပြီး18ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရခိုင်တပ်တော် AA ထိန်းချုပ်ထားတဲ့ပေါတုံးမြို့ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ခလင်းငယ်နှစ်ဦးအပါအဝင်အရဲသား၄ဦးသေဆုံးပြီးတော့18ဦးဒဏ်ရာရရှိသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ပေါတုံးမြို့နယ်တဲကတဲခုံရွာ၊မငင်းကိုင်းရွာ၊ပြင်မ၊ကြောက်တောင်၊စင်တက်မော်ဒေါ်တန်းရွာ၊စင်တက်မော်ဘောတလီရွာ၊စင်တက်မော်မွတ်စလင်ရွာအနောက်ရဲမွတ်စလင်ရွာတို့အပါအဝင်နေရာ12ခုကိုဖေဖော်ဝါရီလ20ရက်နေ့လယ်ပိုင်းမှာအတန်းဖက်စစ်တပ်ကဝိုင်းတွဲလီရင်နဲ့ဘုံသီးအလုံး40ခန့်ကျဲချခဲ့တာလို့ဒေသသတင်းရင်းမြစ်တွေကဆိုပါတယ်။တိဆုံးသူတွေဟာအသက်5နှစ်မှ12နှစ်24နှစ်နဲ့အသက်50အရွယ်တွေဖြစ်ကြပြီးတော့ အမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ရကအမျိုးသား8ဦးနဲ့အမျိုးသမီး9ဦးဒဏ်ရာရသွားတယ်လို့သိရပါတယ်။တချိန်တည်းမှာပဲရွာစဉ်အလိုက်ပစ်ခတ်တိုက်ခိုက်တာဖြစ်တဲ့အတွက်ကြောင့်ရွေကျဲရှိရှိဆရာဆုံးမှုကျွလွန်တာလို့ရခိုင်တိုင်းရင်းသားအရေးလှုပ်ရှားသူတဦးကမှတ်ချက်ပြုထားပါတယ်။စစ်တွေမျိုးအနည်းကစစ်ကောင်စီတက်တွေကိုရခိုင်တက်တော် AA ကတိုက်ခိုက်နေချိန်မှာအကြမ်းဖက်စစ်ကောင်စီက AA ထိန်းချုပ်ရာမြို့နယ်တွေကအရက်သားများနေထိုင်ရာခြေရွာများကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါရယ်။ပေါတော်မျိုးကို2024ခုနှစ်ဇန်နဝါရီလ19ရက်နေ့မှာရခိုင်တက်တော် AA ကတင်းယူနိုင်ခဲ့ရာမှာတိုက်ပွဲကာလအတွင်းစစ်ကောင်စီကမြို့ပေါ်ရက်ကတ်တွေကိုလေကြောင်းကနေတိုက်ခိုက်ဖျက်ဆီးခဲ့တာတွေရှိတယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါရယ်။စေရှုံစစ်ကောင်စီကပြည်သူလူထုကိုပိတ်မှတ်ထားပြီးတော့ဈေးရုံဈေးကန်စတင်ချောင်းနဲ့ဘာသာရေးအဆောက်အုံတွေအပါအဝင်ဈေးများလန်တရာများနဲ့လူနေရပ်ကွက်တွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေပြုလုပ်နေရာဆေးရဆုံးမှုကျူးလွန်သူတွေကိုဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ AA ကတတိပီးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဗမော်တိုက်ပွဲမှာဖမ်းမိတဲ့စစ်တုံးပန်းတွေတဲ့ဗိုလ်မှူးတအုပ်ပါဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဗမော်မျိုးကအမှတ် 21 စစ်စင်ရေးကုတ်ကဲမှုဌာနချုပ်အနီးမှာရှိတဲ့ခလာရ236တပ်ရင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့တိုက်ပွဲမှာဖမ်းမိတဲ့စစ်တုံးပန်း80ကျော်အနက်ဒဏ်ရာရထားတဲ့ဗိုလ်မှူးအဆင့်ရှိသူတအုပ်ပါတယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ခလာရ236တပ်ရင်းကိုမနေ့ကဖေဖော်ဝါရီလ20ရက်နေ့မနက်ပိုင်းမှာအပီးသက်တင်ပိုင်နိုင်ခဲ့တာလို့ KIA ဘက်ကအတည်ပြုထားပါတယ်။ဒီစခန်းသိမ်းတိုက်ပွဲမှာလက်နက်အများအပြားနဲ့ဒရုန်းတွေတင်စီရရှိခဲ့တယ်လို့သိရပါတယ်။ခလာရ236တပ်စခန်းကိုတင်ပိုင်နိုင်ခဲ့တဲ့ KIA နဲ့တော်လိုင်းပူပေါင်းတပ်တွေဟာလက်ရှိမှာစကခ21ကိုတင်ပိုင်နိုင်ရေးဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်တပ်ဘက်ကရာဒူးအကြီးပိုင်းတွေထိခိုက်ကြဆုံးမှုတွေရှိနေတယ်လို့စစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်။ KIA နဲ့ပူပေါင်းတပ်တွေဟာခလာရ236အပါအဝင်အမှတ် 21 စစ်စင်ရေးကုတ်ကဲမှုဌာနချုပ်အနီးမှာရှိတဲ့အမှတ် 366 အမြောက်တပ်ကိုလေအပီးသက်သိမ်းပိုက်ထားပြီးဖြစ်တယ်လို့ဗမော်လေရင်ကွင်းတစ်ခုလုံးကိုပါအပီးသက်သိမ်းနိုင်ခဲ့ပြီလို့သိရပါတယ်ခင်ဗျာ။ဆလဘီနောင်ချုံမြို့နယ်ကလောက်ဖမ်းရွာကိုစစ်တပ်ကဘုံကျဲတိုက်ခိုက်တဲ့အတွက်အဖွဲ့အုပ်တအုပ်တည်ဆုံးပြီးတော့3ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်တွေကလောက်ဖမ်းရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်အဖွဲ့အုပ်တအုပ်တည်ဆုံးသွားပြီးတော့ကလေးငယ်တွေအပါအဝင်3ဦးဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်တတဦးလီတက်ကနေတက်လာတဲ့ Jet Fighter ကမနေ့ကဖေဖော်ဝါရီလ20ရက်နေ့ည7:00ခွဲဝန်းကျင်မှာဘုံလေးလုံးချေချတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုကြောင့်နေအိမ်မှာအိတ်နေတဲ့အဖွားအုပ်တဦးသေဆုံးပြီးခလေးတွေအပါအဝင်ပြည်သူ3ဦးဒဏ်ရာရခဲ့ကအိမ်တွေလည်းပျက်စီးသွားတယ်လို့ဒေသနေပြည်သူတွေကလည်းပြောထားပါတယ်။ဖေဖော်ဝါရီလ19ရက်နေ့ညပိုင်းကလည်းနောင်ချုံမြို့ပေါ်ကဗူဒရက်ကွက်နဲ့ပြည်သူစေယုံပေါ်ကိုအကြမ်းဖက်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားပြည်သူ3ဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့သေးပါတယ်။တရုတ်အစိုးရအစီအစဉ်နဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တွေနဲ့ TNLA ခေါင်းဆောင်တွေဖေဖော်ဝါရီလ16ရက်နေ့နဲ့18ရက်နေ့တွေကကုမီမျိုးမှာတွေ့ဆုံဆွေးနွေးခဲ့ပြီးမြေသဘောတူညီချက်မရတဲ့နောက်ပိုင်း TNLA သိမ်းပိုက်ထိန်းချုပ်ထားတဲ့နောင်ချိုမျိုးနယ်ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်လာတဲ့အတွက်အရဲသားပြည်သူတွေတည်ဆုံနေရတာပဲဖြစ်ပါတယ်မြေပြင်မှာလည်းစစ်ကောင်စီဘက်ကအင်အားတိုးချဲ့တာတွေလှုပ်ဆောင်နေတဲ့အတွက်တောင်ခမ်းဒေသတဝိုက်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့သိရပါတယ်ခင်ဗျာဆလဘီကလေးမျိုးနယ်တောင်ပိုင်းကရွှေတောင်ကြားတော်လန်ရေးစေယုံကိုစစ်တပ်ကလေရင်ဖြင့်ဘုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းမှာရှိတဲ့ရွှေတောင်ကြားတော်လန်ရေးစေယုံကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကျန်းမာရေးစေတနာဝန်ထမ်း5ဦးဒဏ်ရာရသွားတယ်လို့ PBS Healthcare Network ကလေးကထုတ်ပြန်ထားပါတယ်။ဒေသနေပြည်သူတွေနဲ့ပြည်သူရဲဘော်တွေကိုကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ကလေးမျိုးနယ်တောင်ပိုင်းကစိုးမိုးနယ်မြေတနေရာမှာရှိတဲ့ Golden Valley Revolution Hospital ကိုအကြမ်းဖက်စစ်တပ်ကဖေဖော်ဝါရီလ23ရက်နေ့မနက်09:25မိနစ်ကမှလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီလေကြောင်းတိုက်ခိုက်မှုမှာအရသာပြည်သူတွေထိခိုက်မှုမရှိပေမဲ့ရွှေတောင်ကြားတော်လန်ရေးစေယုံကကျန်းမာရေးစေတနာဝန်ထမ်း5ဦးမစိုးရိမ်ရတဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့ PBS Healthcare Network ကလေးတာဝန်ရှိသူတအူကပြောပါတယ်။ထို့အတူဖေဖော်ဝါရီလ14ရက်နေ့မနက်09:25မိနစ်ကမှလည်းအကြမ်းဖက်စစ်တပ်ဟာ PBS Healthcare Network ကလေးရဲ့ Station Hospital Southern ကလေးမြို့တောင်ပိုင်းတိုက်နယ်စီးရုံကိုအကြမ်းဖက်စစ်တပ်ကလေကြောင်းတိုက်ခိုက်မှု2ချိန်ပြုလုပ်ခဲ့တယ်လို့အသိပေးထားပါတယ်။ အချမ်းဘက်စစ်ကောင်စီရဲ့ရက်ဆက်ရုံမာတဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့ကြားကထိခိုက်ဒဏ်ရာရပြည်သူတွေနဲ့ပြည်သူရဲဘော်တွေကိုတက်ဆွန်ဆံပြားကယ်ဆယ်ကူတာစောင့်ရှောက်ပေးခဲ့ကြတဲ့ကျန်းမာရေးစေတနာဝန်ထမ်းတွေကို People's Healthcare Network ကလေးကအလေးနဲ့မှတ်တမ်းတင်ကုန်ပြူထားပါတယ်အကြံဖက်စစ်ကောင်စီကအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတော့ရွေချက်ရှိရှိလူမဆန်စွာတိုက်ခိုက်ဖျက်ဆီးနေတဲ့ဆက်စုပ်ရုံရှားပွဲကောင်းတဲ့လောက်ရက်တွေကိုတောင်ပိုင်းတိုက်နယ်စည်းရုံ PHN ကလေးကအပြင်းထန်ကန့်ကွက်ရှုတ်ချထားပြီးတော့ຫນွေဦးတော်လန်ရဲ့အဆုံးသက်တိုက်ပွဲအောင်မြင်ပြီးမြောက်တဲ့အထိပြည်သူလူထုနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့ PBS Healthcare Network ကလေးကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှာတော့ပြည်တွင်းသတင်းများကိုကျမຫນွေဦးမုံကဆက်လက်တင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ2025ခုနှစ်ဖေဖော်ဝါရီလ27ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ပထမဆုံးတင်ပြမယ့်သတင်းကတော့ဟုံးတော်ကြီး Father Martin Don နဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှုမှန်အမြဲဆုံးပေါ်ပေါက်နိုင်ရေးအတွက်အားထုတ်ကြိုးပမ်းပေးကြဖို့ပြည်ထောင်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းဖြစ်ပါတယ်ဖုန်တော်ကြီး Father Martin Don နဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှုမှန်အမြဲဆုံးပေါ်ပေါက်နိုင်ရေးအတွက်အားထုတ်ကြိုးပမ်းပေးကြဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ကတိုက်တွန်းပြောကြားလိုက်ပါတယ်မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးကျင်းပရာမှာဝန်ကြီးချုပ်ကပြောကြားခဲ့တာပဲဖြစ်ပါတယ်ဖေဖော်ဝါရီ14ရက်နေ့ကရွှေဘုံမြို့နယ်မှာဖြစ်ပွားခဲ့တဲ့ဖုန်တော်ကြီး Father Martin Don နဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီး19ရက်နေ့မှာပဲလက်ရှိစီမံဆောင်ရွက်နေမှုတွေကိုလင်းလင်းမြန်းမြန်းပြည်သူကိုတင်ပြပေးနိုင်ခဲ့တာအင်မတန်ကောင်းမွန်ပါကြောင်းဆက်လက်ပြီးလည်းအမှုမှန်အမြဲဆုံးပေါ်ပေါက်နိုင်ရေးအတွက်အားထုတ်ကြိုးပမ်းပေးကြဖို့တိုက်တွန်းလိုပါကြောင်းပြည်သူ့အုပ်ချုပ်ရေးယန္တရားအစီအစဉ်ရဲ့သတင်းချက်လက်စီစဉ်မှုစီရင်ခန်းစာပေးပို့မှုစနစ်ကိုကောင်းမွန်စွာတည်ဆောက်နိုင်ဖို့လိုအပ်ကြောင်းနဲ့ဆောင်ရွက်လက်ဆက်အမှုကိစ္စတွေကိုလည်းသက်ဆိုင်ရာဝန်ကြီးဌာနများအနေနဲ့ PPCC ဆက်လက်လှုံ့ဆော်ပေးဖို့လိုအပ်တယ်လို့စီရင်ခန်းစာများကိုလည်းအချိန်နဲ့တပြေးညီကျွန်တော်စီကိုပို့ပေးဖို့လိုအပ်ပါကြောင်းဝန်ကြီးချုပ်ကပြောပါတယ်2025ခုနှစ်ဖေဖော်ဝါရီ14ရက်နေ့ညနေ6နာရီအချိန်တွင်ရွှေဘုခိုင်ကန်ကြီးတော်ကျေးရွာလူ့မဲတော်သခင်မဖခင်ကျောင်း၌မန္တလေးကိုင်းချုပ်သာသနာမတတ်တော်44နှစ်ရှိဘုန်းတော်ကြီး Father Martin Don နဲ့တက်ဖြတ်ခံခဲ့ရပါတယ်။ဇူပါဖြစ်ရမှာပြည်သူ့ကာကွယ်တပ်မတော် PDF ရွှေဘိုခိုင်တရင်ငါနဲ့တိုင်းနယ်ပြည်သူ့ကာကွယ်ရေးအဖွဲ့များမှတရင်ရသည့်နေ့တပြိုင်နက်ပူပေါင်းပြီးတန်တရားတရခန့်ဆဲဦးကိုနေတွင်ချင်းဖမ်းဆီးခဲ့ပြီးလက်တလုံးစုံစမ်းစစ်ဆေးမှုများအရတန်တရားတရခန့်များသည့်ဒေသကာကွယ်ရေးအဖွဲ့တစ်ဖွဲ့၏အဖွဲ့ဝင်များဖြစ်ကြောင်းသိရှိရပါတယ်။လက်ရှိမှာစုံစမ်းစစ်ဆေးခုံရုံးဖွဲ့စည်းပြီးစစ်ဆေးမှုများဆောင်ရွက်နေပြီဖြစ်ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဒေါန်ဆန်စုကြည်ရဲ့သားငယ် Kim Aries နဲ့မြမမိသားစုများနယူးယောက်တွဲဆောင်ပွဲမှာရရှိမယ့်ငွေကြေးများအားလုံးကိုမြမစပေးရှောင်းများသို့ပြန်လည်လှူဒန်းပေးမယ့်သတင်းပဲဖြစ်ပါတယ်။ဒေါန်ဆန်စုကြည်ရဲ့သားငယ် Kim Aries နဲ့မြမမိသားစုများနယူးယောက်တွဲဆောင်ပွဲမှာရရှိမယ့်ငွေကြေးအားလုံးကိုမြမစပေးရှောင်းများကိုပြန်လည်လှူဒန်းပေးမယ်လို့သိရပါတယ်။ခန်းနာနဲ့ပတ်သက်ပြီး NYCBC မှအမှုဆောင်ကိုနေတင်မြင့်က Radio Energy ကိုခုလိုပြောပါတယ်။
အဓိကပေါ့လေဒေါန်ဆန်စုကြည်ရဲ့တားငယ်ပေါ့လေကင်အဲရစ်ကဒီအမေရိကန်နိုင်ငံကိုလာရောက်ပြီးတော့နယူးယောက်မြို့တော်အပါဝင်ပေါ့အခြားစတိတ်ရှစ်ခုလောက်ကိုသူသွားဖို့ရှိပါတယ်အသွားပြီးတော့ပေါ့မြန်မာကွန်မြူနတီနဲ့အဓိကအဖြစ်တွဲဆောင်မှုရှိပါတယ်အဓိကယူရချက်ကတော့ဒေါန်ဆန်စုကြည်ရဲ့နှစ်80ပြည့်မှာမတရားဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ဒေါန်ဆန်စုကြည်နဲ့အတူနိုင်ငံရေးကျင်းသားအလို့လွမြောက်ဖို့ဒါပြင်ပေါ့ဒီ၄နှစ်ကျော်ကာလတော်တည်းမှာပေါ့မတရားအာဏာသိမ်းပတ်ပြီးရောစစ်ကြမ်းပဲအုပ်စုရဲ့မတရားဒီပြည်နှင့်ညှဉ်းပန်းတပ်ဖြတ်မှုမီးရှို့မှုတွေလေရင်နဲ့ဘုံကျွမှုတွေကိုနိုင်ငံတကာအတိုင်းအဝန်းနဲ့နိုင်ငံတကာအစိုးရတွေကခိတိရောက်ရောက်အရေးယူဆောင်ရွက်ပြဖို့ကိုသူရည်ရွယ်ချက်နဲ့ဒီကိုလာချင်းပြပါတယ်။ဟုတ်ကဲ့အဲ့ဒီအပွဲအစီအစဉ်မှာတော့ကင်အရစ်ကပေါ့လေသူ့အနေနဲ့သူ့ကိုပေါ့ပွဲဒီမှာလာရောက်လှူဒန်းတဲ့အခါမှာလက်ရှိကာလကပေါ့လေ200အထက်ပေါ့ဒေါ်လာ200အထက်ဒီလှူဒန်းတဲ့သူတွေကိုဒေါ်ဆန်းစုစီရဲ့ post card လေးတွေသူပေးပြီးတော့သူ့ကိုယ်တဲ့လက်မှတ်ထိုးมาဖြစ်ပါတယ်။အဲ့လိုရရှိတဲ့ငွေအားလုံးကိုတော့သူ့အနေနဲ့စစ်ပေးချောင်းတွေ humanitarian aid ပေါ့လေလူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့လိုအပ်တဲ့နေရာတွေကိုသူအားလုံးကိုပြန်လည်လှူဒန်းသွားမှာဖြစ်ပါတယ်။ဒါ့အပြင်ပေါ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းဌာနကလည်းသူဒုတိယထုတ်ဝေခဲ့တဲ့ဟိုဘီစာအုပ်ပေါ့လေအဲ့ဒါလည်းရောင်းချဖို့ရှိပါတယ်။ NYCBC က OCB ရောပေါ့လေမတ်လ15ရက်နေ့ နေကင်းတနာရ၄နာရီအမေရိကန်နိုင်ငံနယူးယောက်မြို့တော်ရဲ့ Queens အရပ်မှာပေါ့လေစိတ်ချင်း Church မှာကျွန်တော်တို့နေကင်းတနာရ၄နာရီတိအာဒီပွဲလေးကိုအာဟိုစီစဉ်ကျင်းပဖို့အတွက်ကျွန်တော်တို့ပြင်ဆင်ထားပါတယ်
မေဆုရဲ့အသက်80ပြည့်မွေးနေ့ကမ်ပိန်းနဲ့အတူမြမဒီမိုကရေစီအရေးနဲ့လူခွင့်ရလှုံ့ဆော်မှုအတွက်အရေးကြီးသောဆွေးနွေးပွဲတစ်ခုဟာဒေါ်ဆန်းစုကြည်ရဲ့သားငယ် Kim Harris မှာနယူးယောက်မြို့မှာဦးဆောင်ကျင်းပသွားမှာပဲဖြစ်ပါတယ်။မလ15ရက်စီးဝေးတွင် Kim Harris နဲ့အတူမြို့သမီးလူငယ်နဲ့ကလေးတငယ်ရာဝန်ကြီးနော်ဆူဇန်နာလှလှဆုံကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းနဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတာနေတို့တက်ရောက်မှာဖြစ်ပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့စီယုစုရဲ့ကြမ်းကြုတ်ရက်ဆက်ကျူးလွန်မှုများအတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီ UNHRC တို့မြန်မာအဖွဲ့အစည်းပေါင်း120ကျော်ကအိပ်ဖွေပေးစာပို့တောင်းဆိုတဲ့သတင်းပဲဖြစ်ပါတယ်။စီယုစုရဲ့ကြမ်းကြုတ်ရက်ဆက်ကျူးလွန်မှုများအတွက်ဖြစ်နိုင်သမျှနီလန်းပေါင်းစုံဖြင့်တရားမျှတမှုကိုဖော်ဆောင်ပေးရန်ကုလသမဂ္ဂလူခွင့်ရေးကောင်စီ UNHRC တို့မြန်မာအဖွဲ့အစည်းပေါင်း120ကျော်ကအိပ်ဖွေပေးစာပို့တောင်းဆိုလိုက်တယ်လို့ဖေဖော်ဝါရီလ20ရက်မှာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုအဖွဲ့ကအသိပေးဖော်ပြပါတယ်။အိပ်ဖွင့်ပေးစာကိုဖွဲ့စည်းပေါင်း121ဖွဲ့မှပါဝင်ထောက်ခံခဲ့ကြပြီး UNHRC ကိုစီယုစုရဲ့အတူရောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်များမှန်သမျှကိုထွင်းချက်မရှိညင်ပယ်ရန်မြန်မာပြည်သူများ၏ Federal Democracy တည်ဆောက်ရေးကြိုးပမ်းအားထုတ်မှုများကိုထောက်ခံအားပေးရန်ကမ္ဘာလုံးဆိုင်ရာလက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ခြင်းနဲ့လောင်စာဆီအားပြစ်မှတ်ထားရေးယူပိတ်ဆို့မှုများဆောင်ရွက်ပေးရန်စတဲ့အချက်တွေကိုတောင်းဆိုထားပါတယ်ရှင်ဆက်လက်တင်ပြပေးမယ့်သတင်းကတော့ရင်ကျက်နယ်ကဂျမစစ်တပ်ကဖျက်ဆီးခဲ့တဲ့ရွာတွေရွာကိုမီးပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်လို့ MPD တပ်ဖွဲ့ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဂျမစစ်တပ်ကဖျက်ဆီးခဲ့တဲ့ရွာတွေကမြင်းချန်နယ်မှာရှိတဲ့ကျေးရွာတွေရွာကိုလျှက်စစ်မီးပြန်ရအောင်ကြိုးစားလှုပ်ဆောင်နိုင်ခဲ့တယ်လို့မြင်းချန်ခရိုင်အမှတ်9တပ်ရင်းမြင်းချန် Black Tiger MPD တပ်ဖွဲ့ကပြောပါတယ်။ရန်သူနယ်မြေအတွင်းမှာရှိတဲ့အာနာသိန်းစစ်တပ်ပိုင်းလျှက်စစ်ဝန်ကြီးဌာနလျှက်စစ်ဓာတ်အားပေးရုံးကခေပဲကြိုးတွေပါဝင်လျှက်စစ်နဲ့ဆက်ဆက်ပစ္စည်းချို့ကိုဖေဖော်ဝါရီ15ရက်နေ့မှာ MPD တပ်ဖွဲ့ကလုံခြုံရေးအပြည့်ယူပြီးပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဆိုပါရယ်။အဲဒီနောက် MPD တပ်ဖွဲ့ကကျေးရွာတာဝန်ခံတွေနဲ့ပူးပေါင်းပြီးမန္တလေးတိုင်းမြင်းချမ်းမြို့နယ်တွင်းစေုပ်စုဘက်ကမီးရှို့ဖျက်ဆီးခဲ့တဲ့ရွာတွေကရွာတရွာကိုလျှက်စစ်မီးပြန်လည်ရရှိနိုင်ရေးကြိုးစားလှုပ်ဆောင်ခဲ့ရမှာလက်ရှိမှာ60ရာခိုင်နှုန်းလျှက်စစ်မီးပြန်လည်ရရှိအောင်လှုပ်ဆောင်နိုင်ခဲ့ပြီလို့အသိပေးထားပါတယ်။ MPD တပ်ဖွဲ့အနေနဲ့ကိုကျိုးအတွက်အသုံးပြုတာမျိုးမဟုတ်ပဲမိမိတို့စုမိုးနယ်မြေတွင်းမှာရှိတဲ့ပြည်သူလူထုအဆင်ပြေစေရေးနဲ့ကောင်းမွန်စွာနေထိုင်နိုင်ရေးအတွက်တရားနည်းကြကြဆက်လက်လှုပ်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မြမအရေးအတွက်တောင်ပိုင်းနဲ့မြောက်ပိုင်းကယ်လီဖိုးနီးယားချစ်ချည်ရမငွေဘောလုံးကွဲကျင်းပပြီးရရှိငွေများကိုပြည်သူ့ကုန်ရေးအသင်းကတဆင့်ပြည်တွင်းသို့ပြန်လည်လှူဒါန်းမယ်ဆိုတဲ့သတင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှမြမအရေးအတွက်တောင်ပိုင်းနဲ့မြောက်ပိုင်းကယ်လီဖိုးနီးယားချစ်ချည်ရမငွေဘောလုံးကွဲကျင်းပမှာဖြစ်ကြောင်းသိရပါတယ်။ခန်းနာကို Jurati High School Football Stadium မှာ April 19ရက်နေ့မှာကျင်းပသွားမယ်လို့သိရပါတယ်။ကစားသမားများကခြေစွမ်းခွန်အားတွေရင်းနှီးပေးလှကြဖို့ကြိုးစားနေကြပြီးထွေထွေကုန်ကျစရိတ်များအတွက်ပါဝင်ကူညီပေးနိုင်တယ်လို့အသိပေးထားပါတယ်။ပွဲချင်းပရရတဲ့ရည်ရွယ်ချက်ကတော့ LA ထောက်ပို့ပြည်သူတွေကိုမတူထူးခြားတဲ့အစီအစဉ်လေးပေးခြင်းလို့ပါ။ရရှိတဲ့ရမုံငွေတွေကိုတော့ပြည်သူ့ကုန်ရေးအသင်းကတဆင့်ပြည်ရင်းလိုအပ်ရာတွေစီစီစဉ်စီမှာဖြစ်ပါတယ်လို့ပွဲအစီအစဉ်ကျင်းပသူကဆိုပါတယ်။အကစားသမားများကခြေစွမ်းခွန်အားတွေရင်းနှီးပေးလှူကြဖို့ကြိုးစားနေကြပြီးထွေထွေကုန်ကျစရိတ်များအတွက်ပါဝင်ကူညီပေးနိုင်တယ်လို့အသိပေးကြေညာထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနေ့ပြန် February 22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတစ်ဝက်လုံးမှာအများအပြားသားရနေပါမယ်။ပင်လယ်ပင်လယ်အခြေအနေကတော့ပင်လယ်ပင်လယ်တောင်ပိုင်းနဲ့ကချင်ပြည်နယ်မြောက်ဖြားပိုင်းတို့မှာတိမ်အထင်တင်နဲ့တနင်္သာရီကမ်းရိုးတန်းမှာတိမ်အထင်တင်ကနေတိမ်ထူးထွက်နိုင်ပါတယ်။မိုးအခြေအနေကတော့တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန်းဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်။မြိတ်နယ်ကော့တောင်အနီးတစ်ဝိုက်တို့မှာနေရာကျကျမိုးရွာသွန်းနိုင်ပါတယ်။ရွာရံရာနှုန်း60ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမှာလေဟာအရှိတောင်ဘက်ကနေတိုက်ခတ်နေပြီးတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။အေရီတိုင်းရန်ကုန်တိုင်းမုတ်တမကွေမွန်ကန်းယူရန်နဲ့တနင်္သာရီကန်းယူရန်တို့မှာလေဟာအရှိပကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါခုဆက်လက်ပြီးမြောက်ရီကြားဖြတ်နေနေရင်နဲ့စစ်ကောင်စီရဲ့ရုပ်အမြင်လို့မြည်ပေးထားတဲ့ မိုးမခန့်တဲ့မြင်ကွင်းဆောင်းပါးကိုတော့ရန်နိုင်ကဖတ်ကြားပေးပါမယ်ရှင်
မြန်မာရေဒီယိုခရိုနီကယ်ဖေဗရူလာ20မြင်ကွင်းမြောက်ရီကြားဖြန့်နှင်းနှင်းရင်းနဲ့စစ်ကောင်စီရဲ့အရှုံးမြန်2024ခုနှစ်နှစ်ကုန်ပိုင်းကစတင်ပြီးအာရုံစိုက်ခံလာရတဲ့မြောက်ရီမြို့နယ်မှာအခြေစိုက်တဲ့ကြားဖြန့်ရာဇဝမှုလုပ်ငန်းတွေနဲ့၎င်းတို့ကိုကာကွယ်ပေးထားတဲ့ဒီတန်တရာလက်နက်ကိုင်အဖွဲ့တွေတရုတ်နိုင်ငံရဲ့ဘီအာထိုင်းနိုင်ငံရဲ့ကြားဖြန့်လုပ်ငန်းတွေနဲ့ဆက်ဆက်ပြီးမြောက်ရီမြို့နယ်ကိုလျှက်စစ်အင်တာနက်လောင်းစားစီနဲ့ကွန်ပျူတာလျှက်စစ်ပစ္စည်းပိတ်ဆို့မှုတွေကတရေပီတရေမြင့်တက်ခဲ့သလိုကြားပြန့်လုပ်ငန်းတွေကိုကာကွယ်ပေးထားတဲ့လက်နက်ကိုင်အဖွဲ့တွေက၎င်းတို့ရဲ့အသက်ရှင်ရည်တည်ရေးအတွက်ဒီလုပ်ငန်းတွေကိုအပြည့်အဝအကာအကွယ်မပေးတော့ဘဲကြားပြန့်နေနေလှုပ်ဆောင်နေတဲ့တရုတ်အစိုးရထိုင်းအစိုးရတို့နဲ့အတိုင်းအတာတစ်ခုထိပူးပေါင်းဆောင်ရွက်တဲ့နီလန်းကိုရွေးချယ်ခဲ့ကြတယ်လို့ဆိုရင်မှားမှာမထင်ပါဘူး။ပြီးခဲ့တဲ့သတင်းပတ်တွေမတိုင်ခင်ထိကြားပြန့်လုပ်ငန်းကိုအကာအကွယ်ပေးနေတဲ့ BGF နဲ့ DKBA လက်နက်ကိုင်အဖွဲ့တွေအနေနဲ့၎င်းတို့လုံခြုံရေးယူပြီးထိန်းချုပ်ထားတဲ့နေမြေတွေထဲဘာတွေဖြစ်နေသလဲဆိုတာသေးချာမသိတဲ့အသွင်မျိုးပြောဆိုနေကြတာတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလက်နက်ကိုင်ဖွဲ့ရင်းနေတဲ့တရုတ်နိုင်ငံသားတွေဥဆောင်လုပ်ကိုင်းနေကြတဲ့ online ငွေလိမ်တဲ့လုပ်ငန်းနဲ့ဒီလုပ်ငန်းအတွက်လိုအပ်တဲ့လူသမားတွေကိုဖျားယောင်ခေါ်ဆောင်တာလာရောက်လုပ်ကိုင်းပြီးတဲ့နောက်လွယ်လွယ်နဲ့ပြန်လွှတ်ပေးတာမျိုးမရှိဘဲငွေမျိုးမျိုးမြတ်မြတ်ပေးရင်ပေးမပေးရင်အလားတူရာဇဝတ်ကိုင်းတွေကိုရောင်းစားတာနှိမ့်ဆက်ညှဉ်းပန်းပြီးအသက်သေဆုံးတဲ့အထိရိုက်နှက်ကြတဲ့ဖြစ်ပျက်တွေကိုမသိချင်အောင်ဆောင်ထားပေးပြီးတစ်ဖက်မှာတော့၎င်းတို့အနေနဲ့မြေငှားကနေရငါးကသာရရှိကြောင်းဒီလုပ်ငန်းတွေကိုခွင့်မပြုထားကြောင်းသတင်းမီဒီယာကိုတွင်တွင်ပြောရင်းဆိုနေခဲ့ကြတာဖြစ်ပါလေ။ဒါပေမဲ့ဒီရုပ်နိုင်ငံတွေနဲ့၎င်းနိုင်ငံသားတွေဥဆောင်လုပ်ကိုင်းနေကြတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုသက်ဆိုင်ရာနိုင်ငံတွေအဖွဲ့တွေကအရေးယူဖို့တတ်နိုင်တဲ့နည်းနဲ့အစွမ်းကိုဖိအားပေးဖို့ပိုင်းဖြတ်ထားပြီးဖြစ်တာကြောင့်ရေးပြည်နယ်တွေကလက်နက်ကိုင်းအဖွဲ့တွေအနေနဲ့၎င်းတို့ထင်ထားတာထက်ပြဿနာကပိုပြီးကြီးမားကြောင်းသဘောပေါက်လာကြပါလေ။ထိုင်းနိုင်ငံအနေနဲ့လည်းစီးပွားရေးအရမိဘနိုင်ငံလည်းဖြစ်ဒေတာရင်းသာမကကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဖိအားကိုတုံ့ပြန်တဲ့အနေနဲ့လုံလောက်တဲ့ရည်ရွယ်မှုတွေလှုပ်ဆောင်ဖို့ပိုင်းဖြတ်ထားတဲ့အချက်ကိုလည်း BGF နဲ့ DGB အဖွဲ့တို့ကရပ်ပိုင်းအတွင်းမှာသဘောပေါက်လာခဲ့တာဖြစ်ပါတယ်။အဲဒီလက်နက်ကိုင်နှစ်ဖွဲ့အနက်ကပိုမိုအင်အားကြီးတဲ့ BGF ခေါင်းဆောင်တချို့ကိုထိုင်းနိုင်ငံကဖမ်းဝရမ်းထုတ်ဖို့အထိဆွေးနွေးလှုပ်ဆောင်လာတဲ့အချိန်မှာလက်နက်ကိုင်အဖွဲ့ခေါင်းဆောင်သူတွေအနေနဲ့ဒီပြဿနာရဲ့အရေးပါမှုအတိုင်းအတာကိုကောင်းကောင်းသဘောပေါက်လာပြီးပူးပေါင်းဆောင်ရွက်မဲ့လက္ခဏာတွေပြသလာကြတာတွေ့ရတာပါ။ကြားပြန့်လုပ်ငန်းရဲ့အရမခိုင်းစေခံနေကြရသူတွေရာထောင်ချီပြန်လွှဲပေးမယ်။ထိုင်းနိုင်ငံအနေနဲ့နေစဉ်လက်ခံနိုင်တဲ့ရေတွက်ကိုတော့ကျော်လွန်ပြီးလွှဲပေးမယ်သဘောပြောဆိုလာကြသလိုဒီနေ့ကိုရာခိုင်နဲ့ချီလွှဲပေးတာကြားပြန့်လုပ်ငန်းအဆောက်အဦတွေဝင်းစစ်ဆေးပြီးအရမစေကိုင်းခံနေကြရသူတွေကိုခေါ်ထုတ်ခါထိုင်းနိုင်ငံဘက်ပြန်လွှဲပေးဖို့ဇက်တိုက်လှုံ့ဆော်လာခဲ့ပါလေ။ဒီဖြစ်ရတွေကိုကြည့်ရင်လက်နက်ကိုင်ဖွဲ့တွေအနေနဲ့ကြားပြန့်လုပ်ငန်းတွေကိုအထူးကဲမရှိအောင်ကာကွယ်ပေးဖို့ကြိုးစားရင်၎င်းတို့ရဲ့ရည်တည်ရှင်တန်ရေးအထိချင်းကြောက်လာနေပြီဆိုတာသဘောပေါက်သွားတဲ့အနေအထားလို့ယူဆရပါတယ်။ဒီအချိန်တွေမှာကြားပြန့်လုပ်ငန်းတွေကိုကာကွယ်မလား။ကြားပြန့်လုပ်ငန်းတွေဥဆောင်နေတဲ့စီးပွားဘက်တွေကိုကာကွယ်ပေးမလားဆိုတဲ့ရွေးစရာလမ်းနှစ်သွဲတည်းကဒုတိယလမ်းကိုရွေးချယ်လိုက်တဲ့သဘောလည်းဖြစ်ပါလိမ့်မယ်။အခုချိန်ထိကြားပြန့်လုပ်ငန်းခေါင်းဆောင်တွေကိုဖမ်းဆီးတာ၊လွှဲပြောင်းပေးတာတွေမတွေ့ရသေးပဲ။လုပ်ငန်းထဲမှာအသုံးချခံရတဲ့အရမစေကိုင်းခံရသူတွေကိုသာလွှဲပြောင်းအနံ့နေကြတာဖြစ်ပါလိမ့်။လက်နက်ကိုင်ဖွဲ့တွေအနေနဲ့ဒီဒေသကကြားပြန့်ရာဇဝတ်ကိုင်းတွေကိုဖြိုခွင်းဖို့တရုတ်နဲ့ထိုင်းနိုင်ငံတို့ရဲ့ပိုင်းဖြတ်မှုကိုအကဲဖြတ်ပြီးဒီကိုင်းတွေကဥဆောင်သူတွေတင်းရှောင်လုံမြောက်ဖို့အချင်းတွေဖန်တီးပေးကထိုင်းနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်မှုကိုပြသဖို့ကြိုးစားနေကြတဲ့သဘောတွေ့မြင်ရပါတယ်။ဒီဒေသကကြားပြန့်လုပ်ငန်းတွေကအကာအကွယ်ပေးတဲ့လက်နက်ကိုင်အဖွဲ့တွေကိုငွေကြေးအကျိုးမြတ်ကောင်းစွာရရှိစေခဲ့ပြီးအချို့ကတော့စစ်ကောင်စီဘက်ကဗိုလ်ချုပ်တွေအရာရှိတွေလည်းကြားပြန့်ရာဇဝတ်မှုလုပ်ငန်းတွေရဲ့အကျိုးမြတ်ကိုခံစားခဲ့ကြရတယ်လို့ဆိုပါတယ်။ဂျမန်နဲ့နစ်ဆန်ပိုင်းကဆောက်လို့မြောက်ရီဒေသမှာနေမြင့်ဆုံးမှုတိတိသားသားလက်လွတ်ဆုံးရှုံးခဲ့ပြီးတဲ့နောက်မှာ BGF ကလည်း၎င်းတို့ဘာသာ၎င်းတို့ယက်တီတော့မယ်လို့ကြေညာခဲ့တဲ့ချင်းနေမျိုးမှာစစ်ကောင်စီတပ်ကအရာရှိတွေအနေနဲ့ဒီရာဇဝတ်လုပ်ငန်းတွေကအကျိုးမြတ်ရရှိမှုရဖို့စိတ်မသေးကြတော့တာလည်းဖြစ်နိုင်ပါလေ BGF ကစေစုနှစ်များစွာမြန်မာစစ်တပ်ရဲ့အမိန့်အောက်မှာနာခံပြီးယက်တီကတရားမဝင်စီးပွားရေးလုပ်ငန်းတွေလုပ်ကင်လာခဲ့ရတာကမကြသေးခင်ကတရားယက်တီဖို့ကြိုးစားချိန်မှာကြားပြန့်လုပ်ငန်းတွေကိုကာကွယ်ပေးတဲ့ကိစ္စနဲ့ကန်ဆိုးတဲ့အနေထားရောက်ခဲ့ရတာလို့ဆိုရင်မှားမယ်မထင်ပါစစ်ကောင်စီအနေနဲ့ကတော့ကြားဖြန့်ရာဇဝတ်ကိုင်းတွေကြီးထွားနေတဲ့မြောက်ရီနယ်ကို၎င်းတို့အပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိတာကြောင့်တာဝန်ကြီးကြီးမားမားမရှိဘူးလို့ယူဆထားပုံရတာထင်ရှားတွေ့ရပါတယ်ထိုင်းနိုင်ငံဘက်ကရက်စစ်မီနဲ့အင်တာနက်ရနေတာကိုထောက်ပြတာမျိုးကလွှဲရင်လက်တလောကြားဖြန့်ရေးမှာအဓိကအခန့်ကဏ္ဍကပာဝန်ခြင်းမရှိတာတွေ့ရပါတယ် BGF နဲ့ DGB တို့ကကြားဖြန့်ကိုင်းတွေရဲ့တားကောင်ဖြစ်ခံရသူတွေကိုပြန်လွှဲတဲ့ဖြစ်ရပ်တချို့မှာ မြန်မာနိုင်ငံကို၎င်းတို့အုပ်ချုပ်ထားတယ်လို့ယူဆနေတဲ့စစ်ကောင်စီရဲ့အစိုးရအခန်းကဏ္ဍမှာပါရှိပဲတိုက်ရိုက်လွှဲအပ်ပေးကြတာလည်းတွေ့ရမှာပါဒီမြောက်ရီဒေသမှာစစ်ကောင်စီနေနဲ့တရားဝင်ကုံစီကူးတန်းတဲ့ဂိတ်မှာအခွန်ကောက်ခွင့်ရှိနေပေမဲ့တရားဥပဒေစိုးမိုးရေးကိစ္စရပ်တွေမှာအာဏာအပြည့်အဝမရှိတော့တာကိုပြသလိုက်တယ်လို့ဖြစ်ပြီးလွန်ခဲ့တဲ့ရက်နေ့ငယ်စစ်ကောင်စီတပ်ကအရာရှိနဲ့ရဲရာရှိအချို့ပါဝင်နေတိုင်းနိုင်ငံတာဝန်ရှိအဖွဲ့တွေဆွေးနွေးမှုလုပ်တဲ့အချိန်ထိဘေးဖယ်ထားခြင်းခံထားရတဲ့သဘောလည်းဖြစ်ပါလေဒီဖြစ်ရပ်တွေဖြစ်ပေါ်မှုတွေကိုကြည့်ရင်ကြားဖြင့်ရာဇဝတ်ဂိုင်းတွေနှိမ့်နေရေးတရုတ်ထိုင်းမြန်မာတို့ပူးပေါင်းဆောင်ရွက်မှုကစစ်ကောင်စီကိုဒီဒေသမှာပြန်လည်စိုးမိုးမှုရဖို့အခွင့်အလမ်းတချို့ရကောင်းရစေနိုင်တာလည်းဖြစ်ပါလေခင်ဗျာ
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအနေနဲ့တော်လိုင်းရင်ကဗျာကဏ္ဍကိုနားဆင်ကြရပါမယ်။နေသွင်းနိုင်ရေးသားထားတဲ့ငါးသားစစ်သားစစ်စစ်တယောက်ဆိုရင်လို့အမည်ပေးထားတဲ့ကဗျာလေးကိုနှွေဦးမိုးကခန်းစားရုပ်ဖတ်ပေးပါမယ်ရှင်
။ငါသားစစ်သားစစ်စစ်တယောက်ဆိုရင်နေစဉ်ဆိုခဲ့တဲ့တစ္ဆာတရားတွေနဲ့ငါတေရေရဲ့ငါသားစစ်သားစစ်စစ်တယောက်ဆိုရင်ကျောင်းတော်ကြီးစီကသင်ခဲ့တဲ့စစ်ပညာတွေနဲ့ငါတိုင်းပြည်ကြီးရဲ့တတိုင်းမှာအုတ်တချက်တဲတပွင့်အဖြစ်ကာကွယ်သူကြီးဖြစ်နေလောက်ရဲ့ငါသားစစ်သားစစ်စစ်တယောက်ဆိုရင်မတရားတဲ့အမိန့်နဲ့တရားတဲ့အမိန့်ကိုခွဲခြားမသိတဲ့ခွဲစခွက်နဲ့တနက်ကင်နေကြတဲ့ငါရဲဘော်တွေကိုတတိုင်းတိုင်းပြတ်တက်ပြီးလောက်ရဲ့ငါသားစစ်သားစစ်စစ်တယောက်ဆိုရင်ဓမ္မနဲ့အတ္တမကိုခွဲခြားသိတတ်ပြီးကိုကျိုးတမမအေလို့ရဲ့ဦးကောင်းတဲ့စစ်သားကောင်းတယောက်ရဲ့ဒီဇံတတော့အနိကက်ပြည့်သွင်းပြီးလောက်ရဲ့မအေလို့ရဲ့နောက်ကျောမှာထိုးတဲ့ဓာဟာလဲငါဖြစ်ပြီးလောက်ရဲ့ငါသားစစ်သားစစ်စစ်တယောက်ဆိုရင်ပြည်သူအသက်ကိုငါမတတ်ပြည်သူစီးပွားမထိပါပြည်သူပစ္စည်းမဖြတ်စည်းတဲ့ယဉ်ကျေးတဲ့စစ်တီတော်ဟာငါပဲဖြစ်လောက်ရဲ့ရေလိုလလိုကျင့်တဲ့စစ်တီတော်အဖြစ်ရှက်ကြောပြက်နေတဲ့တက်ဆက်ဖောက်လောက်ကောင်တွေရဲ့ပခုံးသားအထက်ကကျဲပွင့်တွေကိုရီပွဲဖွဲ့ခြင်းရဲ့ငါဟာတနက်ဖျားကိုပြည်သူပတ်မလှဲ့တတိပြက်နေတဲ့လူသက်သမားတွေရဲ့ကိုကြိုးစည်းဝါးမှာငါမနေငါဟာပြည်သူအတွက်ပွင့်တဲ့စစ်တီတော်အဖြစ်ဝန်စားပြီးလောက်ရေငါသာစစ်သားစစ်စစ်တယောက်ဆိုရင်ပြည်သူစီယုံမှာခွေးစိတ်ဝင်နေတဲ့မအေလို့ရဲ့အသက်ကိုချိတ်ပြီးပြည်သူနှလုံးကိုတိမ်ကြုံပြီးလောက်ရေငါသာစစ်သားစစ်စစ်တယောက်ဆိုရင်ငါအမေအိမ်ငါပြန်တဲ့အခါအမေသားကြီးဟဲဆိုပြီးအမေကန်းတဲ့တပြေပန်းနဲ့ဂုံတိတ်ခါဆိုတာကိုငါလက်ပြာနဲ့ငါဖွင့်ဆိုပြီးလောက်ရဲ့ငါသာစစ်သားစစ်စစ်တယောက်ဆိုရင်လေနေသွင်းနိုင
်တရားမှုကိုဆန့်ကျင်တော့ဝေကူတမ်းများပွင့်လန်းပြီပြည်သူအာဏာပြည်သူများ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ25.11 MHz တို့မှာဓာတ်ရိုက်ဖမ်းလို့ပါစေခင်ဗျာ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာညီမျှအစီအစဉ်ရဲ့စက်တွေပြည်အချက်နဲ့ရုပ်ပညာဝေဖန်တာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ ဆန်ဖရန်စစ္စကိုဘေးအဲရီယာအခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်